မြန်မာပြည်တွင်းမြို့အများစုက73စီဆိုင်တွေမှာဆီပြက်လက်နေပြီးဈေးနှုန်းကလည်းတစ်ရက်အတွင်းမှာဆီ1လီတာကို300နီးပါးလောက်တက်သွားပါတယ်။ဒီအခြေအနေတိုင်းဆက်သွားမယ်ဆိုရင်လာမယ့်ရက်ပိုင်းထဲမှာတည်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်သွားဖို့ရှိနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုနေညာကပြောပြပေးမှာပါရှင်။
ဒီနေ့မြို့ကြီးအများစုက73စီဆိုင်တွေမှာစီဝယ်ယူလို့မရတဲ့အတွက်ပို့ဆောင်ရေးလုပ်ငန်းတွေအခက်အခဲဖြစ်ရတယ်လို့ရန်ကုန်တက္ကစီအသင်းရဲ့တာဝန်ရှိသူတူက VOA ကိုပြောပါရယ်လက်တလောမှာတော့စီပေါစာကားတွေမဝင်တဲ့အတွက်စီပြက်လက်နေတာလို့စီဆိုင်တွေဘက်ကတုံ့ပြန်ကြောင်းသူကအခုလိုပြောပါရယ
်ဒီနေ့ရန်ကုန်မှာစီဆိုင်တိုင်းမှာ92မရပါ95မရပါရောက်လာပါရင်ဝိုင်းပြီးမှတော့95နိုင်ပြည့်နေတယ်ဘလို့ရှိတယ်မှာကျောင်းလည်းမသိတော့ဘူးကျွန်တော်ကကားလည်းတွဲလို့ရမကောင်အော်ရာလည်းမတွဲဒီတဲရလည်းဈေးမရဘလို့လွတ်လွတ်လောမအောင
်73စီဈေးကဗုဒ္ဓဘုရားကနှုံးတွေထက်300နီးပါးလောက်တက်လာတာဖြစ်ပြီးတော့ဓာတ်ဆီ92တလီတာကိုရန်ကုန်မှာ2140ကျပ်ရှိပါတယ်မန္တလေးမှာတော့ဓာတ်ဆီ92တလီတာကို2185ကျပ်ဖြစ်ပါတယ်တခြားဝေးလံတဲ့ဒေသတွေမှာတော့ဒီဈေးနှုန်းတွေထက်ပိုများပါတယ်စကိုင်းတိုင်းကလေးမြို့မှာ92တလီတာကို2280ကျပ်ရှိပြီးတော့တမူးနဲ့ခမ်းပတ်မြို့နယ်တွေမှာတော့92တလီတာကိုကျပ်2300ရှိနေပါတယ်။မန္တလေးမြို့ကစီဆိုင်တွေမှာဒီနေ့ပေါက်ဈေးကိုရေးထားပေမဲ့လည်းစီဆိုင်အားလုံးနီးပါးကတော့ပိတ်ထားကြတယ်လို့မန္တလေးတိုက်စီအသင်းရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်။အဲ့
ဒီကတော့တော်တော်ဒီတက္ကစီကောင်းသွားတယ်တော်တော်ဒုက္ခရောက်နေတယ်။ခီးတွေကရှိနေပေမဲ့ကျွန်တော်တို့မှာဒီဒီစီမကြီးတို့ဘုတ်ဘုတ်ဖြစ်တာလေလည်းအဲ့လိုဒီမှာခရရရဲ့ပြောပါပြည်ပြရဲ့ရုံနဲ့ပေါ်သွားထားပြီးတော့အခုလိုတကယ်ဆန်ကြီးကြီးရဲ့အဲ့လိုဖြစ်နေတဲ့ပုံမှာဒီလိုစီးပြရတော့ပြင်နိုင်လို့ရှိရင်ချက်တဲ့နည်းနည်းဖြေနေနေပေါ့အခုဒီတိုင်းကြီးကတော့ဟိုဘလုံးမဟိုချားလာရင်ကားကြီးဟိုအကုန်လုံးကဆက်ထားမလို့တော့ဆက်လာနိုင်တဲ့အနေထားပေါ့
2022ခုနှစ်73စီတင်သွင်းမှုကတန်ချိန်4.12တန်ရှိပြီးတော့တန်ဖိုးအဖြစ်တော့အမေရိကန်ဒေါ်လာ2496တန်ကျော်ရှိပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပကတင်သွင်းရတဲ့73စီကိုမသွားမဖြစ်မသုံးမဖြစ်တဲ့ကိစ္စရပ်တွေကလွဲပြီးချွေတာသုံးဆွဲစေချင်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစစ်ကောင်စီအာဏာယူထားတဲ့တစ်နှစ်ပြည့်မိန့်ခွန်းမှာပြောသွားတာပါ။ပြည်ပက73စီတင်သွင်းတာကိုလည်းလျှော့ချမယ်လို့ဩဂုတ်လ10ရက်နေ့အစည်းအဝေးမှာပြောခဲ့ပါတယ်။ဘောဘန်ကဒေါ်လာဈေးကို1856ကျပ်ကနေပြီးတော့2100ကိုဒီရက်ပိုင်းအတွင်းပြောင်းလဲတတ်မှတ်လိုက်ပြီးတဲ့နောက်မှာတော့အခုလို73စီဈေးလဲတက်သွားတာဖြစ်ပေမဲ့ဆိုင်တွေမှာစီပြက်လက်နေတာကိုတော့အများစုကပြစ်တင်ဝေဖန်နေကြပါတယ်။ပြီးခဲ့တဲ့ဧပြီလဂုံပိုင်းမှာလည်းအခုလို73စီဆိုင်မှာစီဝေပြက်လက်ခဲ့ပြီးတချို့ဆိုင်တွေမှာဆိုရင်စီဝယ်ဖို့အတွက်နိုင်ပေါင်းများစွာတန်းစီစောင့်ဆိုင်ခဲ့ရပါတယ်ခင်ဗျာ။